ယူကရိန်းမှာရုရှားတပ်သားတချို့သေဆုံးပြီးတချို့ဒဏ်ရာရခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခြင်းကစပြီးရုရှားတပ်သားတွေသေဆုံးဒဏ်ရာရကြောင်းရုရှားအစိုးရကပထမဆုံးဝန်ခံပြောဆိုတာဖြစ်ပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရဗိုလ်ချုပ်အစ်ဂနော်ကိုနာရှန်ကော့ဖ်ကဒီစစ်ပွဲအတွင်းသေဆုံးဒဏ်ရာရသူတွေရှိခဲ့တယ်လို့ပြောကြားလိုက်ပေမဲ့အရေးအတွက်အတိအကျကိုတော့မပြောပါဘူး။ဒါပေမဲ့ရုရှားဘက်ကသေဆုံးဒဏ်ရာရမှုတွေဟာယူကရိန်းဘက်ကလောက်တော့မများဘူးလို့လည်းပြောပါတယ်။ဒါဟာရုရှားဘက်ကသေဆုံးထိခိုက်မှုရှိကြောင်းရုရှားစစ်တပ်အရာရှိတွေထဲကပထမဆုံးထုတ်ပြောတာဖြစ်ပြီးယူကရိန်းဘက်ကတော့ယူကရိန်းတပ်တွေကြောင့်ရုရှားတပ်သား3500လောက်တိုက်ပွဲမှာသေဆုံးခဲ့တယ်လို့ကြေညာထားတာပါ။ကျယ်သပြင်းနဲ့ယူကရိန်းကိုထိုးစစ်ဆတင်ခဲ့ခြင်းအစပြီးရုရှားဘက်ကပြစ်ခတ်မှုကြောင့်ယူကရိန်းစစ်ဖက်အဆောက်အဦ1068ခုကိုထိမှန်ခဲ့တယ်လို့လေကြောင်းကာကွယ်မှုစစ်နဲ့38ခုနဲ့ရေဒါစခန်း56ခုကိုထိမှန်စေခဲ့တယ်လို့လည်းဗိုလ်ချုပ်ကိုနာရှန်ကော့ဖ်ကပြောပါတယ်။ဒါအပြင်ရုရှားတပ်သားထောင်နဲ့ချီပြီးသေဆုံးခဲ့တယ်လို့ယူကရိန်းရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတိကျအတည်ပြုနိုင်တာမရှိဘူးလို့လည်းပြောပါတယ်။